ဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့တော်မှာရှိတဲ့စားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ပြီးလူပေါင်း20နဲ့မနည်းတစားကံဖြစ်နေဖမ်းဆီးထားတာဟာသူတို့ရဲ့လက်ချက်လို့ IS စစ်သွေးကြွတွေကပြောကြလိုက်ပါတယ်။ဒီတိုက်ခိုက်မှုမှာလူပေါင်း20ကျော်သေဆုံးခဲ့တယ်လို့လည်းစစ်သွေးကြွအဖွဲ့နဲ့ဆက်နွှဲနေတဲ့အာမတ်သတင်းဌာနကပြောတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ရဲတွေကတော့ရဲရရှိ2ဦးပဲသေဆုံးခဲ့တယ်လို့ပြောခဲ့ပြီးသူတို့ဟာတစားကံဖြစ်နေဖမ်းခံနေရသူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေပါတယ်လို့ပြောပါတယ်။တောက်ကြံတဲ့ဒေသဆန်တော်ချင်းည9:20လောက်မှာဒက်ကာမြို့တော်ကတန်တမန်ရက်ကွက်မှာရှိတဲ့ Holy Artisan Bakery ဆိုင်ထဲကိုတနက်သမား8ဦး9ဦးလောက်ဝင်ရောက်လာတယ်လို့ရဲကပြောပါတယ်။အခုထိဆိုင်ထဲမှာပိတ်မိနေသူတွေထဲမှာနိုင်ငံခြားသားတွေကအများပြားပါနေတာဖြစ်ပါတယ်။ရဲကအဲ့ဒီနေရာတဝိုက်မှာဝိုင်းထားလိုက်ပြီးဖောက်ခွဲပစ္စည်းတွေနဲ့စတင်ပစ်ခတ်ခဲ့တဲ့တိုက်ခိုက်သူတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာပါ။ညတကောင်အချိန်လောက်မှာတော့စားတောက်ဆိုင်ဝန်းကျင်မှာပစ်ခတ်မှုတွေရပ်ဆိုင်သွားပုံရပါတယ်။ရဲတွေကအစ်စ်သေးကြော်တွေနဲ့ဆက်သွယ်ဖို့အတွက်စူးစမ်းခဲ့ပြီးသူတို့ဘာလို့လိုချင်လဲဆိုတာကိုသိရအောင်လုပ်နေပါတယ်လို့ RAB လုံခြုံရေးဆိုင်ရာအထူးတိုင်ရင်အကြီးအကဲကပြောပါတယ်။အခုလောတစားကံဖန်ဆီးထားတဲ့အနေထားရောက်နေတာမှန်ကန်ကြောင့်အမေရိကန်နိုင်ငံခြားရေးဌာနကအတည်ပြုပါတယ်။လွတ်မြောက်လာတဲ့မုန်းဖောက်သမားအလုသမားတူကတော့တနတ်သမားတွေဟာတစားကံတွင်အဖြစ်မဖမ်းခင်မှာအလာအက်ဘာသူတို့ဖျားမြင့်မြဆန်းဖြစ်ကြောင်းအော်ဟိတ်ခဲ့တယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြခင်လတွေအတွင်းတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးအများအပြားဘလော့ဂါတွေလူနည်းစုဘာသာဝင်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာပါ။တိုက်ခိုက်မှုအများအပြားကိုအိန္ဒိယတိုက်ကအယ်ကိုင်ဒါအဖွဲ့ AQIS ကနေလှုပ်ဆောင်တာလို့ကြေညာခဲ့ပါတယ်။